ဟုတ်ကဲ့မြန်မာပြည်မှာစာနယ်ဇင်းနဲ့ပတ်သက်တဲ့အကြောင်းရင်းတစ်ကြောင်းပေါ်လာဖို့အတွက်ကိုဒီအပြည်ပြည်ဆိုင်ရာကနေပြီးတော့အကူအညီတွေပေးမယ်ဆိုပြီးသတင်းတွေကြားနေရပါတယ်ခင်ဗျ။ဆိုတော့အဲ့ဒီအကြောင်းရင်းပေါ်ထွက်လာရေးအတွက်ကိုစာနယ်ဇင်းကောင်စီယာယီကနေပြီးတော့ဘလို့အနေထားနေပြီးတော့ပါဝင်ဆောင်ရွက်မယ်ဆိုတာလေးကျွန်တော်နည်းနည်းပြောပြပေးပါအောင်ခင်ဗျ။
ကျင်းမြောက်ဖို့ press conference အနေနဲ့နံပါတ်၁ချက်ကတော့မြန်မာ journalism school ကလွတ်လပ်တဲ့အဖွဲ့အစည်းကစီမံခန့်ခွဲဖို့ပေါ့အဲ့ဒါအရေးကြီးဆုံးချက်အဓိကကြဆုံးချက်ပေါ့နော်သဘောကအကူအညီပေးတဲ့နိုင်ငံအဖွဲ့အစည်းကအကူအညီပေးပေမဲ့လည်းသူတို့လည်းဒီဟာကိုသူတို့ကဘယ်လိုလုပ်ပါဘယ်ဝါလုပ်ပါဆိုတော့ဟိုဘယ်လိုခေါ်မလဲဟိုအောက်ချုပ်မှုအာဏာပိုင်အဖွဲ့အစည်းလိုမျိုးသူတို့လည်းယူတာမျိုးကိုဒီကလူတွေကသဘောမကျဘူးနောက်တစ်ခုကဒီမှာမှအစိုးရဝန်ကြီးဌာနတွေပါလာရင်လေဝန်ကြီးဌာနကသူတို့ကစီမံခန့်ခွဲတာမျိုးကိုကျွန်တော်တို့ကလည်းအဲ့ဒါမျိုးကိုသဘောမကျဘူး။ဟိုဖြစ်တင်တာဒီနယ်ပယ်မှာရှိတဲ့ဟိုမီဒီယာလူတွေဟိုအဖွဲ့အစည်းမီဒီယာအဖွဲ့အစည်းတွေလည်းကောင်စာနယ်ဇင်းကောင်တွေလည်းကောင်ဟိုကိုစားရှိတဲ့အချိုးစားလိုက်ပေါ့နော်အဲ့လိုလွတ်လပ်တဲ့ဘုတ်ဖွဲ့ကအဲ့ဒီအကြောင်းကိုစီမံခန့်ခွဲတာမျိုးအဲ့ဒါမျိုးကိုဒါလည်းကျွန်တော်တို့ကမူအရအဲ့လိုမျိုးစဉ်းစားရတယ်ပေါ့နော်။ဆိုတော့အခုကဘလူတွေပါမယ်ပဲဖွဲ့စည်းပါမယ်ယတိပြက်ကြီးသတ်မှတ်တဲ့အဆင့်ကိုမရောက်သေးဘူးတို့ပေမဲ့အဲ့လိုဆန္ဒရှင်ကောင်တွေကလည်းဒီမှာဟိုတရင်းကဖွဲ့စည်း၃ဘွဲ့လုံးကနေပါနေတယ်ဆိုတော့ဆန္ဒရှင်ကောင်တွေအနေနဲ့ပါတယ်ဆိုရင်လည်းအဲ့ဒီဖွဲ့စည်းတွေပါတဲ့သဘောလည်းတည်ရောက်တာပေါ့နော
်အခုပေါ်လေကြောင်းရင်တီထောင်နိုင်မှုအတွက်ကနိုင်ငံသားနိုင်ငံတကာအကူအညီပေးမယ်ဆိုတော့ဒါငွေအကြီးပါဝင်ပေါ့လေဒီပညာရှင်တွေငှားရမ်းတဲ့ကိစ္စအစပြီးတော့အကုန်လုံးကိုသူတို့တာဝန်ကြီးမှာလားခင်ဗျအဲ့ဒါလေးကျွန်တော်သိပြစေ
အဲ့ဒီအပိုင်းမှာဟိုကျင်းစစ်ကပါတယ်ဟိုဂျာမနီကဒီဗျူအကယ်ဒမီကပါတယ်နောက်တစ်ခါဟို IMS ဒိမတ်ချေဆိုင်ဖွင့်နေနောက်တစ်ခါ Sweden IMS နဲ့တွဲပြီးတော့ Foyo University Foyo Media Institute ဆိုတာ Sweden ကပါတယ်ဆိုတော့အဲ့ဒီဟာတွေကတချို့ဖွဲ့စည်းတွေကဥပမာဒီဗျူအကယ်ဒမီဆိုသူတို့လည်းဟိုသတင်းစာမြန်မာနဲ့ပတ်သက်တဲ့သင်ကြားတဲ့သူတို့မှဌာနတွေရှိတယ်ဆိုတော့အဲ့လိုမျိုးဖွဲ့စည်းတွေက Foyo လိုဖွဲ့စည်းတွေကတော့ဟိုတင်ယုံညွန်းနှမ်းပိုင်းလို့အတက်ပညာပိုင်းလို့ဆရာပိုင်းတွေလို့သူတို့ကူညီမဲ့သဘောမျိုးကျွန်တော်တို့အဲ့လိုနားလည်ရတယ်နောက်တစ်ခုကတော့ဥပမာဟိုဘာတော့ CFI လိုမျိုးအဲသူတို့ကတော့ဟိုဘယ်လိုခေါ်မလဲငွေကြေးကူညီမျိုးပေးမဲ့သူမျိုးတော့နားလည်ရတာပေါ့နော်ဒါပေမဲ့သင်ကြားတဲ့ဖွဲ့စည်းနေပတ်သက်တဲ့ကူညီပေးတဲ့လူတွေကပါနာတွေကွန်ဆိုတီယံလို့တော့သူတို့ခေါ်တယ်အဲ့ဒီအောက်စုရောအဲ့ဒီဟာတွေကသူတို့ကအဲ့ဒါအနေနဲ့ပတ်သက်လို့ထောက်ပံ့တော့နောက်တစ်ခုကတော့ဘယ်လိုခေါ်မလဲကာလာတစ်ခုထိနိုင်ငံများစင်နန်းဆရာတွေကအချင်းကလာတစ်ခုထိသူတို့ဆက်ရက်လုပ်သွားပြီးမယ်။နောက်ရေရှည်မှာတော့ကျွန်တော်တို့ပြည်တွင်းကသင်တန်းဆရာတွေနဲ့ပဲရေရှည်ကြိုင်တော့အဲ့လိုသွားဖို့စိတ်ကူးရတာပေါ့နော်။အခုဒီအချိန်ကြီးဆွေးနွေးရတဲ့ဆွေးနွေးချက်တွေရပါဟုတ
်။နောက်တစ်ခုကတော့ဒီကြောင်းအုပ်ချုပ်ရေးနဲ့ပတ်သက်လို့ဘယ်လိုပုံစံမျိုးနဲ့စီမံမှာလဲ။အဲ့ဒါကြီးကျွန်တော်ပြောပြပါအောင်ခင်ဗျာ
။ဟုတ်တယ်အဲ့ဒီဟိုကလည်းဆွေးနွေးတဲ့အချိန်မှာပါတယ်။ဒီရနဲ့ပတ်သက်တဲ့အုပ်ချုပ်ရေးဘုတ်ဖွဲ့ကဒီအကျိုးအတွက်လည်းမဟုတ်ဘူး။ဒါပေမဲ့ဒီမှာဆိုတော့ကြောင်းအုပ်လိုမျိုးခင်ရင်တော့သူကတော့ဒီစီမံခန့်ခွဲတဲ့ကိစ္စတွေသူ့အတွက်ဟိုချင်းပြေလို့ဆိုတော့သူ့လိုမျိုးဒေါ်လာကပေးပြီးတော့အဲ့လိုမျိုးခန့်ဖို့တော့ရှိနေတယ်။ဒါပေမဲ့ဒီဟာဘုတ်ဖွဲ့ကဖြစ်မှာမဟုတ်ဘူး။ဘုတ်ဖွဲ့ကတော့ဆိုတော့ဘုတ်ဖွဲ့ရဲ့ volunteer တွေပေါ့ရှိနေတယ်။ဟိုကြောင်းရဲ့နေတဲ့သူကစီမံခန့်ခွဲမဲ့တောင်းညီမဲ့ဟာမျိုးကတော့လာတာနဲ့တော့လည်းကောင်းဖြစ်နိုင်တော့နော်။ဆုံးဖြတ်မဲ့ကိစ္စတွေကိုဘုတ်ဖွဲ့နဲ့ဆုံးဖြတ်မဲ့သဘောပေါ့နော်။အဲ့ဒီဘုတ်ဖွဲ့ကတော့ပြည်တွင်းကဟာရွယ်ဖြစ်ဖို့ဟိုရန်နှုံးကြီးကတော့ပြည်တွင်းကလူတွေရနိုင်ငံသားဖွဲ့စည်းတယ်တော့ဒီဘုတ်ဖွဲ့ကလာပါမို့ရှိဘူးပေါ့
မရှိဘူးဆိုတော့ခုနဒါဗီနဲ့ဒီကြောင်းအောင်ကြီးလိုခန့်ရတဲ့ဟာမျိုးကြတော့သူ့ကြတော့ဒါလာစာနဲ့
ဟုတ
်လာစာနဲ့ခန့်ရမယ်တဘောရှိ
ဟုတ်ဟုတ်တယ်ဟုတ်တယ်ဖိစစ်စထရာနဲ့ပတ်သက်တဲ့ဆွေးနွေးပွဲကမနေ့ပြန်စာနယ်ဇင်းကောင်စီနဲ့အဲ့ဒီအကြံပေးကွန်ဆာတန့်ပေါ့နော် IMS ကွန်ဆာတန့်နဲ့မနေ့ပြန်ပြီးဝေးရှိရောဟုတ်ဟုတ်
ဟုတ်ကဲ့ကျေးဇူးပဲကိုမြင့်ကျော်အခုလိုရှင်းပြကျေးဇူးအများကြီးတင်ပါခင်ဗျဟုတ်ကဲ့
ဟုတ်ဟုတ်ဟုတ်